တရုတ်အာဏာရကွန်မြူနစ်ပါတီရဲ့ COVID-19 အရေးကင်တွယ်တိုက်ဖျက်မှုကိုသမ္မတရှီဂျင်းပင်ကတနင်္ဂနွေနေ့မှာစတင်လိုက်တဲ့ကွန်မြူနစ်ပါတီညီလာခံအဖွဲ့မင်းကိုမှချီးကျူးပြောဆိုလိုက်ပါတယ်။ဒါ့အပြင်တရုတ်မှာဆိုရှယ်လစ်စီးပွားရေးစနစ်ကိုကျင့်သုံးနေပေမဲ့လည်းပုဂ္ဂလိကကဏ္ဍကိုထောက်ပံ့ရေးနဲ့ဈေးကွက်မှာအဓိကအခန်းကဏ္ဍကဆောင်ရွက်ခွင့်ပြုရေးတို့ကိုလည်းသမ္မတရှီကထပ်လောင်းပြောကြားခဲ့ပါတယ်။2019ခုနှစ်အတွင်းအစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေကြောင့်မတည်မငြိမ်ဖြစ်ခဲ့တဲ့ဟောင်ကောင်အခြေအနေကိုကွန်မြူနစ်ပါတီကထိန်းချုပ်နိုင်ခဲ့တဲ့အတွက်လဲပါတီညီလာခံအဖွဲ့မင်းကွန်မှာသမ္မတရှိကအမွန့်တင်ပြောဆိုခဲ့ပါတယ်။အခုချင်းပနေတဲ့ကွန်မြူနစ်ပါတီညီလာခံမှာတော့သမ္မတရှိဟာတတိယသက်တမ်းထပ်မံရွေးကောက်ခံရမယ်လို့အများကရှုမြင်ထားကြပြီးရွေးကောက်ခံရရင်တော့တရုတ်မှာမော်စီရုံနောက်ပိုင်းအာဏာအရှိဆုံးခေါင်းဆောင်တို့အဖြစ်ခိုင်မာသွားစီမှာဖြစ်ပါတယ်။မြို့တော်ဘေကျင်းကထန်းနမင်းရင်ပြင်းရဲ့အနောက်ဘက်မှာရှိတဲ့တရုတ်ပြည်သူခမ်းမဆောင်ကြီးမှာ9နှစ်တကြိမ်ကျင်းပတဲ့ပါတီညီလာခံကိုစတင်နေပြီးနိုင်ငံတော်ကကိုယ်စားလှယ်ပေါင်း2300လောက်တက်ရောက်နေကြပါတယ်ရှင်။